ုံပြရတော့ဒီမိုကရေစီနိုင်ငံတစ်ခုကိုတည်ထောင်မယ်ဆိုရင်ဖြတ်တာကောင်းမွန်တဲ့ခိုင်မာတဲ့အခြေခံဥပဒေတစ်ခုရှိဖို့လိုပါတယ်။နိုင်ငံသားအုပ်ချင်းစီရဲ့နိုင်ငံရေးလူမှုရေးလွတ်လပ်ခွင့်တွေအခွင့်အရေးတွေကိုအမှတ်ခံချက်ပေးထားတဲ့အခြေခံဥပဒေချဖို့လိုတယ်။လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်၊စီးပွားရေးလွတ်လပ်ခွင့်တွေ၊ဘာသာရေးလွတ်လပ်ခွင့်တွေအမှတ်ခံချက်ပေးထားတဲ့အခြေခံဥပဒေချဖို့လိုပါတယ်။လူနည်းစုအခွင့်အရေးတွေ၊မျိုးသမီးတွေရဲ့အခွင့်အရေးတွေလည်းကာကွယ်မှုပေးထားတဲ့အခြေခံဥပဒေချဖို့လိုတယ်။လူနည်းစုအားလုံးရဲ့အခွင့်အရေးဟာထုတ်ပေါက်ခံရမယ်ဆိုလို့ရှိရင်လည်းကာကွယ်မှုပေးထားတဲ့ရန်ရည်အခြေခံဥပဒေထဲမှာပါဝင်နေဖို့လိုပါတယ်။ဒီကနေ့မြန်မာပြည်ရဲ့အခုပြောင်းကာလလို့ပြောနေတဲ့အခါမှာပြည်ပခန့်ရအများကြီးပေါ်လာတယ်။အထူးသဖြင့်ဘာသာရေးဆိုင်ရာပြည်ပခန့်ရအများကြီးပေါ်လာတယ်။အဲ့မှာကျမတို့ဖွဲ့စည်းမှုအခြေခံဥပဒေထဲမှာဒီနိုင်ငံတော်နဲ့ဘာသာဟာတိကျစီဖြစ်နေဖို့အရင်ယူကြည့်ပါတယ်။ဘာသာရေးပေါ်အခြေခံပြီးနိုင်ငံရေးခွင့်ရလူမှုရေးအခွင့်အရေးတွေကိုပိတ်ပင်ကန့်သက်တာမျိုးတွေရှိနေရခြင်းတော့ဒါဟာအရင်အလေကြီးပါတယ်။နောက်ဆုံးတစ်ခုကအခြေခံဥပဒေထဲမှာညက်တာနိုင်ငံသားဥပဒေတစ်ခုလည်းရှိဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့အခုပြောင်းကာလကြီးကမ္ဘာပေါ်မှာရှိရခုနပြိပခတွေဖြစ်သွားပြီးတော့ခုနတက်ချက်မှုတွေဖြစ်သွားတဲ့နိုင်ငံတွေကိုပြန်ကြည့်မယ်ဆိုရင်ဒီမှာဂျာမနီလိုပေါ်စင်းရလိုပေါ့အဲ့လိုနိုင်ငံတွေအခုပြောင်းကာလကြီးမှာရှိနေတဲ့နိုင်ငံသားဥပဒေဟာမညက်တဲ့နိုင်ငံသားဥပဒေသွေးကိုအခြေခံပြီးရေးထားတဲ့နိုင်ငံသားဥပဒေကြီးဖြစ်နေကြပါတယ်။လူနည်းစုတွေရဲ့နိုင်ငံသားအခွင့်အရေးတွေနိုင်ငံရေးလူမှုရေးအခွင့်အရေးတွေအားလုံးကိုရုပ်သိမ်းပြစ်နိုင်တာမျိုးကြီးရှိနေတာကိုတွေ့ရပါတယ်။အဲ့လိုမျိုးမဖြစ်ဖို့ဆိုလို့ရှိရင်ကျွားတို့ဟာမျှတတဲ့နိုင်ငံသားဥပဒေတစ်ခုရှိဖို့လိုပါတယ်။ကျွားတို့မြန်မာနိုင်ငံမှာဥနေဝင်အစိုးရကနေပြီးပြတ်ထန်းသွားတဲ့နိုင်ငံသားဥပဒေဟာဒီရင်တော့ဗိုလ်ချုပ်အောင်ဆန်းတို့ပြတ်ထန်းခဲ့တဲ့ဒီနိုင်ငံသားဥပဒေနဲ့မတူညီဘဲနဲ့1982နိုင်ငံသားဥပဒေဟာသွေးကိုအခြေခံပြီးရေးထားတဲ့နိုင်ငံသားဥပဒေတစ်ခုဖြစ်နေတယ်။နောက်တစ်ခုကနိုင်ငံသားတွေကိုအဆင့်မျိုးမျိုးခွဲခြားထားတဲ့နိုင်ငံသားဥပဒေဖြစ်နေပါတယ်။ဒီဥပဒေဟာအများကြီးဒီနောက်မှာဆိုလို့ရှိရင်ဒီတိုက်ခါမယ်ဆိုလို့ရှိရင်ပြိပခါရညာယူဖန်တီးသွားနိုင်ပါလိမ့်မယ်။ခုမှဆိုကျွန်တော်တို့အားလုံးအတွေ့အကြုံရှိကြပါတယ်။နိုင်ငံသားကတ်တွေကမြန်မာနိုင်ငံမှာရန်ရည်ကြီးရဲ့နိုင်ငံသားကတ်ကိုကြည့်ပြီးဥပမာနိုင်ငံသားကတ်မှာဘယ်လူမျိုးဆိုရင်တော့ဘယ်လိုခွင့်ရရလဲ။ဥပမာဆိုလို့ရှိရင်ဗမာဗုဒ္ဓဘာသာဆိုလို့ရှိရင်ပို့ပြီးခွင့်ရရတယ်။နောက်တစ်ခုကဗမာမဟုတ်ဘူးဗုဒ္ဓဘာသာဆိုဒီထက်နည်းနည်းလေးတစ်မျိုးဆက်ဆံခင်ရတယ်။အဲဗမာလည်းမဟုတ်ဘူးဗုဒ္ဓဘာသာလည်းမဟုတ်ဘူးဆိုလို့ရှိရင်တော့ဒီထက်ပိုဆိုးသွားမယ်။ဘာသာရေးလူမျိုးတွေပေါ်မှာအခြေခံပြီးတော့အစိုးရရဲ့သက်ဆံပုံတွေကိုခွဲခြားသက်ဆံပြီးပြင်သုံးကြတာကိုတွေ့ရပါတယ်။ဒါရီအားလုံးကိုပြုပြင်ဖို့လိုပါတယ်။နှစ်ပေါင်းမြောက်များစွာအာဏာရှင်စနစ်လက်အောက်မှာနေခဲ့တဲ့အတိုးတရမှုပြန်အခုခံစားရပြီလို့တွေ့ရပါတယ်။ဘာကြောင့်လဲဆိုတော့အာဏာရှင်တွေကလူမျိုးစွဲဝါဒတွေနဲ့နိုင်ငံကိုအုပ်ချုပ်ခဲ့တဲ့အခါကျတော့ပြည်သူတွေကဘာသာရေးလူမျိုးရေးပြိပခတွေဖြစ်လာတော့အမျိုးသားရေးဝါဒဆိုတဲ့ဟာမျိုးကထွန်းမလာတာကိုတွေ့ရပါတယ်။အဲ့တော့အမျိုးသားရေးဝါဒလို့ပြောတဲ့အခါမှာကျွန်တော်တို့ဘယ်လုံးဘလို့အမျိုးသားရေးဝါဒကိုပြောတာလဲဆိုတော့မိဘကအများကြီးပဲဘုကျုပ်အောင်ဆန်းတို့ဒီအင်္ဂလိပ်တွေလက်ထက်ကနေပြီးတော့တော်လန်တိုက်ပွဲဝင်ပြီးတော့လွတ်လပ်မှုရယူခဲ့တဲ့အမျိုးသားရေးဝါဒလားနိုင်ငံသားအားလုံးပါဝင်တယ်လူမျိုးတွေအားလုံးပါဝင်တယ်နိုင်ငံကိုချစ်တဲ့နိုင်ငံတစ်ခုလုံးရဲ့စီးပွားတိုးတက်မှုလွတ်လပ်ခွင့်ကိုလိုချင်တဲ့အမျိုးသားရေးဝါဒလားအဲ့လိုမဟုတ်ဘဲနဲ့ငါလူမျိုးဟုတ်ချစ်တဲ့အမျိုးသားရေးဝါဒလားခုနမျိုးချစ်စိတ်တွေပေါ့နော်ကျန်ဆက်စ်ဖို့လေကျမတို့မြင်လာတော့အခုဖြစ်လာတဲ့အမျိုးသားရေးဝါဒဆိုတာကလူမျိုးတစ်မျိုးချင်းစီကိုချစ်တယ်ဒီလူမျိုးကိုကာကွယ်ရမယ်ဆိုတဲ့ဝါဒဖြစ်လာတယ်ဆိုတော့အဲ့ဒီကိုဒီလူမျိုးတစ်မျိုးကိုပဲကကိုယ့်လူမျိုးကိုကာကွယ်ရမယ်ဆိုတဲ့အမျိုးသားရေးဝါဒကနိုင်ငံရဲ့လွတ်လပ်ခွင့်နိုင်ငံရဲ့အကျိုးစီးပွားနဲ့ဆက်ကျင်ပဲဖြစ်နေတယ်အဲ့အရာကိုပြောင်းလဲဖို့အတွက်ဆိုရင်နိုင်ငံကိုချစ်တဲ့အမျိုးသားရေးစိတ်သက်ဖြစ်ဖို့လိုတယ်။တိုင်းပြည်တစ်ခုလုံးကိုချစ်တဲ့အမျိုးသားရေးစိတ်သက်ဖြစ်ဖို့လိုပါတယ်။အင်္ဂလိပ်ဘောဟာရနဲ့ပြန်တော့မှဆို Civic Nationalism ပေါ့ဒီနိုင်ငံကိုချစ်တဲ့အမျိုးသားရေးဝါဒပေါ့နော်။လူမျိုးတစ်ခုစည်းစီကိုချစ်တဲ့အမျိုးသားရေးဝါဒ Ethnic Nationalism ဆိုတဲ့ဟာကိုပယ်ဖျက်ဖို့လိုမယ်လို့ထင်ပါတယ်။ကျွန်တော်တို့တကယ်ပဲဒီမိုကရေစီနိုင်ငံကိုတွားချင်တယ်ဆိုရင်သူများအခွင့်အရေးတွေကိုလည်းကျွန်တော်တို့လေးစားပေးရမယ်။နိုင်ငံသားတွေအားလုံးပြည်သူတွေအားလုံးအတွက်ညတာပြီးတော့ရင်းချက်တဲ့နိုင်ငံတစ်ခုကိုကြိုးစားနိုင်တယ်လို့ယူဆပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။